ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရတည်ရက်မဖွဲ့စည်းခင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ကြိုးပမ်းနေပေမဲ့သဘောထားကွဲလွဲစရာတွေကြုံနေရတဲ့အပေါ်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေရဲ့အမြင်တွေကိုစူးစီးတင်ပြပေးပါမယ်ကျွန်မမေခါပါမြန်မာနိုင်ငံမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲကြိုးပမ်းဖို့ဆန္ဒရှိခဲ့ကြောင်း NLD ပါတီကကြေညာခဲ့ပြီးတဲ့နောက်မကြသေးခင်ရက်တွေကစလို့ပါတီကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကတိုင်းရင်းသားပါတီတွေနဲ့လိုက်လံတွေ့ဆုံနေတာပါ NLD ပါတီအနေနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးတွေနဲ့အခမ်းကဏ္ဍကိုမြင့်တင်ဖို့ရည်ရွယ်ထားကြောင်းနဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကတနင်္လာနေ့လွတ်လပ်ရေးနေ့အခမ်းအနားမှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်
ဒီကဲတော့ဒီတော့သူတိုင်းသားတွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်မယ်တိုင်းသားတွေအတွက်နိုင်ငံရေးညီညာမှုနော်နောက်ပြစီပွားရေးညီညာမှုလူမှုစီပွားရေးလူမှုရေးဒဏ်တွေညီညာမှုတရားဥပဒေရှေ့မှာဒဏ်တွေညီညာမှုစတာတွေဟာဒီအားလုံးကိုအမကပြတ်သေးမဲ့ဒီမိုကရေစီဆိုတဲ့ဒီတော်စီကြီးကိုကျွန်တော်တို့ပြည်သူရဲ့ဆိုးရရဲ့ဝမ်းမထီချောက်မယ
်မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ပါတီကိုယ်စားလှယ်အဖွဲ့ဟာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့ပထမဆုံးခရီးစဉ်အနေနဲ့ချင်းပြည်နယ်ကိုတွားရောက်ခဲ့သလိုဒီတစ်ပတ်ထဲမှာပဲမွန်ပြည်နယ်ကိုရောက်နေပါတယ်။ဒါပေမဲ့လည်းမွန်အမျိုးသားညီညွတ်ရေးပါတီ MUP နဲ့တနင်္လာနေ့ကတွေ့ဆုံမဲ့အစီအစဉ်ကတော့တွေ့မဲ့နေရာအတွက်သဘောတူညီချက်မရတာကြောင့်ပြတ်ခဲ့ရတာပါ။ဒီမတိုင်ခင်ကချင်းပြည်နယ်ခရီးစဉ်မှာလည်းသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံတာမရှိဘဲရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေနဲ့သာတွေ့ဆုံတဲ့အပေါ်ဝေဖန်တန်တွေထွက်ခဲ့ပါတယ်။ရခိုင်အမျိုးသားပါတီဒီမိုကရေတာဒေါ်အေးနုစိန်ကတော့အာနာယ NLD ပါတီအနေနဲ့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့သဘောထားကွဲလွဲစရာအခြေအနေကိုရှောင်ရှားဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။ပေါ်စည်းရဲ့ချက်ဆံတဲ့အဖြစ်သဘောမျိုးလိုပဲခံကလေးနဲ့လှုပ်တယ်ဆိုတဲ့ဖက်ကိုသွားတဲ့အနေထားကိုမြင်ရတယ်။တိုင်းရင်းသားအရေးတိုင်းရင်းသားပါတီကိုမြက်ွယ်ပြုတယ်။ဖေးပေါ်ကြောဖက်တောင်မလှုပ်ဘူးဆိုတဲ့အနေထားမျိုးကိုချောင်းရည်ကျင်နဲ့အနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုထိထုတ်ပြီးတော့ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့မိခင်ပါတီကိုဆွေးနွေးတာမျိုးကိုကျမတို့လိုချင်တယ်ဆွေးနွေးတာတွေအတိုင်းမင်းသားတွေဟာပါတီရဲ့စီစံတွေကိုလွှတ်တော်ကိုယ်စားလှယ်တွေချိုးဖောက်အောင်ချောင်းရည်ပြေးလိုက်သလိုရောက်တဲ့အပြင်ပါတီတွေရဲ့စီယုံညီညွတ်မှုကိုပါပြတ်ပြားစေတဲ့အနေအထားတွေရှိတယ်ဒီအနေအထားတွေကိုကျမတို့2020ကာလမှာအမြောက်ကြီးဆက်ကလုံးဝမဆောင်နိုင်စီခြင်းဘူး
။နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာလုံခြုံရေးစိတ်မချရတဲ့အတွက်ရခိုင်ပြည်နယ်ကမဲဆန္ဒနေမြေအတော်များများမှာမကျင်းပပြစ်တဲ့အပေါ်ဒေသခံနိုင်ငံရေးအတိုင်းဝိုင်းကြားမကျေနပ်ချက်တွေလည်းရှိနေတာပါ။ NLD ပါတီရဲ့ပြီးခဲ့တဲ့အစိုးရတပ်တန်းအတွင်းမှာလည်းတိုင်းရင်းသားဒေသတချို့မှာအာဏာရပါတီဦးဆောင်တဲ့အစိုးရအပေါ်မကျေနပ်မှုတွေလည်းပေါ်ပေါက်ခဲ့မှုပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကယန်းအမျိုးသားပါတီဥက္ကဋ္ဌခွန်ပီထုကတော့ NLD ပါတီအနေနဲ့တိုင်းရင်းသားတွေရဲ့လိုအပ်ချက်တွေကိုနားလည်ဖို့လိုအပ်တယ်လို့ဆွေးနွေးရမှာအပြန်အလှန်လေးစားမှုရှိဖို့လဲလိုတယ်လို့သူကပြောဆိုလိုက်ပါတယ်
။ဒီနေ့ကျွန်တော်တို့အတန်ကြီးကတိုင်းသားအားလုံးရဲ့အတန်တိုင်းသားတွေအများစုတော့ဒီလူမျိုးစုကိုကြည့်တဲ့တိုင်းသားတွေဘက်ကအတန်တွေနဲ့ဒီကမ္ဘာထပ်ပြီးကြာနိုင်ဖို့ဒါမို့လည်းဒီလုံခြုံရေးနော်လည်းလည်းမဖြစ်ဘူးဘူးဖြစ်ကြလို့ပေါ့နော်ဆိုကြရလို့ကချုံချဲ့ပြီးမှအသက်ဆိုင်ရာအနေနဲ့လည်းရောရဟန်ရောမဖြစ်နိုင်ကြလို့လူချင်းအရာလေးကတူညီနေဟိုအခြေခံရရှိတယ်ပေါ့နော်ပြီးတော့အလုံးနဲ့တူညီတဲ့ဆိုပြမှုတွေဒီပေါ်မှာကျွန်တော်လည်းဆိုပြနေဖို့တော့မျိုးနေခရနေတာမျိုးတော့ရှိပါတယ်ဒီတစ်ခုမှဘယ်လိုအမ်ဒိုင်လော်လေးကိုပြည်ပြင်းစီနေလဲအာကျန်တီချက်လူတွေကိုကြာပြီးမှလာဖောင်ပြီးမှပေါ့နော်ဖြေလျှောက်ပေါ့နော်ကျန်တဲ့ပြည်နယ်တွေတွေ့မယ်ကျန်တဲ့ပါတီတွေ့မယ်ဆိုတဲ့အားလုံးကိုဟိုဖြေစီပြီးမှပေါ့နော်ဟိုတွေ့ကြတော့ကျန်တီလိုပါလိမ့်မယ်ဟော
ပြီးခဲ့တဲ့တည်င်းပတ်ကုံကကချင်ပြည်နယ်မှာ NLD ကိုယ်စားလှယ်အဖွဲ့နဲ့ဒေသခံတိုင်းရင်းသားပါတီတွေဖြစ်ကြတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဒီမိုကရေစီပါတီတက်ကချင်NDPK စတဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပြည်တွင်းငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းတွေ့ဆုံရမှာပါဝင်ခဲ့သူတွေကပြောဆိုထားပါတယ်ရှင်။ကျွန်မမေခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။